မြောက်ကိုရီးယားကဒီလနောက်ပိုင်းမှာဒုံးပျက်လွတ်တင်မဲ့အစည်းအဝေးကိုဆက်မလုပ်ဖို့ရုရှားကတိုက်တွန်းကြောင်းကြေညာချက်တစ်စောင်ကိုတနင်္လာနေ့မှာရုရှားနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးပျက်စမ်းသပ်မှုဆိုင်ရာရည်ရွယ်ချက်နဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောကြားချက်တွေထဲမှာရုရှားနိုင်ငံပါဝင်လာခဲ့တာလည်းဖြစ်ပါတယ်။အကာသလမ်းကြောင်းစီလွတ်တင်မဲ့ဒုံးပျက်ကကမ္ဘာမြေကြီးကိုလေ့လာဆောင်ကြည့်ဖို့ဂျိုရုကိုတည်ဆောင်သွားမှာဖြစ်ကြောင်းမြောက်ကိုရီးယားကပြောပေမဲ့ဒါဟာတာဝေးပစ်ဒုံးကြီးဆိုင်ရာနည်းပညာတွေကိုစမ်းသပ်မှုဖုံးကွယ်ဖို့အတွက်ရုပ်ပြအဖြစ်ဆောင်ရွက်မှုသာဖြစ်တယ်လို့အတော်လေးတန်တရားရှိပွဲဖြစ်ကြောင်းပြောနေကြတာပါ။မြောက်ကိုရီးယားရဲ့အဓိကစစ်ရေးမဟာမိတ်လည်းဖြစ်အဓိကအကူအညီပေးနေသူလည်းဖြစ်တဲ့တရုတ်နိုင်ငံကလည်းပဲအခုလိုမြောက်ကိုရီးယားရဲ့ဒုံးပျံလွတ်တင်မှုစတင်မှာကိုစိုးရိမ်နေအကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့စနေနေ့ကတော့မြောက်ကိုရီးယားဘက်ကဒုံးပျံလွတ်တင်မဲ့အစီအစဉ်ကိုဒီဇင်ဘာ10ရက်နဲ့22ရက်အတွင်းကိုစတင်ဖို့ရွှေ့ဆိုင်းလိုက်တဲ့အကြောင်းကြေညာခဲ့ပါတယ်။ဒါကြောင့်ဂျပန်နိုင်ငံဘက်ကမြောက်ကိုရီးယားနဲ့တရုတ်နိုင်ငံဘေကျင်းမှာနှစ်ရက်ကြာဆွေးနွေးမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားခဲ့ရတာကနေအခုတော့ဗုဒ္ဓဟူးနေ့မှာစတင်မယ်လို့ကြေညာလိုက်ပါတယ်ရှင်။